မွန်ပြည်နယ်မော်လမြိုင်မြို့အစွန်ဘက်မှာနိုဝင်ဘာလ14ရက်နေ့မနေ့ကညနေပိုင်းလောက်ကအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားအပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်မြို့အဝင်အထွက်ဂိတ်တွေမှာပုံမိုတင်းကျပ်စစ်ဆီးနေတယ်လို့ဒေသခံတွေကပြောဆိုပါတယ်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာအနီးကရပ်ကွက်တွေမှာလည်းအေဇင်းဝင်ရောက်စစ်ဆီးတာတွေဖမ်းဆီးတာတွေရှိတဲ့အကြောင်းမြို့ကန်တချို့က VOA ကိုပြောပြခဲ့ပါတယ်မော်လမြိုင်မြို့ကအခြေအနေသတင်းပေးပို့ချက်ကိုတော့မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်
မွန်ပြည်နယ်မော်လမြိုင်မြို့အစွန်ဘက်ဇေယသီရီရပ်ကွက်မှာမြန်မာစစ်တပ်ကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့ဝင်တွေရှိတယ်လို့တန်တရားရှိတဲ့အိမ်တအိမ်ကိုဝင်ရောက်စီးနှင်ရှာဖွေတဲ့အချိန်မှာမင်းတို့ကအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့မြို့ကန်တအူက VOA ကိုပြောပါတယ်မြန်မာစစ်တပ်ဘက်ကအင်အားအလုံးအရင်းနဲ့ပိတ်ဆို့ဖမ်းဆီးခဲ့ပြီးတော့အပြန်အလှန်ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့မော်လမြိုင်မြို့ရဲ့အဝင်အထွက်ဂိတ်တွေကိုပေါ်ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆီးနေတယ်လို့မြို့ကန်တူကအခုလိုပြောပြပါဗျ။
အခုဒီလိုဖြစ်ကြတော့ဒီမြို့အဝင်ထွက်တယ်မှာတော့ပိတ်ဆို့စစ်ဆီးနေတာနဲ့ပတ်တင်းကြလာတာပေါ့နော်။မြို့တွေမှာတော့ပုံမှန်သွားလာမှုတော့တိတ်မပြတ်သေးဘူးပေါ့။ပုံမှန်ဖြစ်ပြီးရရလဲကျွန်တော်တို့လည်းဟိုမီးတွေဖြတ်တာလေဒီပြည်သက်ချိန်မှာလည်းအင်အားရောက်300လောက်ရှိမှာပေါ့။ကားစီး90လောက်ရှိတယ်။ဝိုင်းပိတ်ပြီးတော့ရေချောင်းရောဒီကျွန်တော်တို့ဒီကုန်းချောင်းပေါ့အကုန်ပိတ်ဆို့ပြီးတော့ခန်းနဲ့စီးတဲ့ပုံစံမျိုးအနေထားကိုတွေ့ရတာပေါ့။ဒီရက်ဒီခေါောင်းနဲ့အိမ်ကိုသူတို့အဝေးရနေပြီးနောက်တန်းနဲ့ထူတယ်။ထူပြီးတော့ကျွန်တော်တို့အပြန်အလှန်ပြစ်ခတ်တယ်အချိန်2နာရီလောက်ကြာတယ
်။အပြန်အလှန်ပြစ်ခတ်မှုအတွင်းမှာတော့ရဲတပ်ဖွဲ့ဝင်တဦးနဲ့ရက်ကွက်အုပ်ချုပ်ရေးမှုရဲ့သားတဦးသေဆုံးပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတဦးသေဆုံးအနည်းဆုံး4ဦးအဖမ်းခံခဲ့ရတဲ့အကြောင်းဒေသခံ PDF အဖွဲ့ဝင်တချို့ကပြောပါရယ်။ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်မရတယ်လို့စစ်ကောင်စီဘက်ကလည်းတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။ပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်မှာတော့မြို့ပေါ်ကဌာနဆိုင်ရာလမ်းရှည်ကဖြတ်တန်းသွားလာခွင့်ကိုပိတ်လိုက်ပြီးဇေယသီရိရက်ကွက်အနီးတစ်ဝိုက်မှာလုံခြုံရေးတင်းကျပ်ထားတဲ့အကြောင်းလဲနောက်ထပ်မြို့ကန်တူကပြောပြပါဗျာ
။မော်ဂျာမြို့မှာရှိတဲ့စခန်းတွေပေါ့။ဇေယစခန်းတွေအရှိတန်းကိုအုံပိတ်လာတဲ့ဖြတ်ခွင့်မပြီးတော့ဘူး။မင်းရဖြစ်တာတော့ဇေယသုံးကတော့မြို့စုပတ်ချံတယ်။ရအိမ်တွေဝင်လဲဖြစ်တယ်။ဇနက်ချင်းလည်းဖြစ်တယ်။ညညတော့ဖြစ်တာပေါ့။အဲဒါကညဆိုရင်အပြစ်ထွက်တဲ့လူကဖြစ်သမယ်။အဲလိုတော့ဒီလိုချမ်းမှာညာအဲ့လိုပြောတော့နော်ဖတ်ရတဲ့ပြစ်မှာဒီလိုမျိုးတော့ဖွဲ့ရအဲ့လိုပေါ်ပြီးပြောတော့
မနေ့တော့ကဖြစ်ခဲ့တဲ့အပြန်အလှန်ပြစ်ခတ်မှုဟာည9နာရီဝင်းကျင်လောက်မှာပြီးဆုံးသွားတယ်လို့ဇေယသီရိရက်ကွက်ဒေသခံတွေကပြောပါတယ်စစ်ကောင်စီကိုထောက်ခံသူတွေလို့ယူဆရသူတွေရဲ့ Telegram လူမှုကွန်ရက်မှာတော့မနေ့တော့ကမော်လမြိုင်မြို့အနီးပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက် PDF အဖွဲ့ဝင်6ဦးလက်နက်ခဲယမ်းတချို့နဲ့အတူအဖမ်းခံခဲ့ရတဲ့အကြောင်းရေးသားဖော်ပြနေကြပါတယ်ရှင်
ဒါကတော့မော်လမြိုင်ဘက်ကပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေကိုမတ်စုမွန်ပြောပြသွားတော့ပါ